Egypt နိုင်ငံ Cairo မြို့မှာရှိတဲ့အကြီးဆုံးတပိတ်စခန်းနှစ်ခုကိုအဓိကယုံထင်ရဲတွေကတန်ကြပ်ကာကားတွေဘူရိုဇာတွေနဲ့ဝင်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ညောင်မထွက်ရအမိန့်နဲ့နိုင်ငံပြန်ပြီးတော့တည်ငြိမ်လာပြီလို့ Egypt အရာရှိတွေကပြောပါတယ်။ရဲတပ်ဖွဲ့ဝင်43ဦးအပါအဝင်လူပေါင်း288ဦးဗုဒ္ဓဟူးနေ့မှာတေဆုံးခဲ့တယ်လို့ဂျားဖြတ်အစိုးရကပြောပါတယ်။ဒါမဲ့လေဖြုတ်ချခံသမရမိုဟာမက်မော်စီကိုအာဏာပြန်အနှင်းမှုတောင်းဆိုနေတဲ့မွတ်စလင်ညီကိုရမျိုးအဖွဲ့ရဲ့ပြောခွင့်ရသူကတော့ဆန္ဒပြသူလူအုပ်ထဲကိုရဲကစစ်တပ်နဲ့ပစ်ခဲ့လို့လူပေါင်း2600တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ယာယီစောင့်လိုက်ရတဲ့ရေခဲတိုက်တွေဆေးရုံတွေမှာအလောင်းတွေပုံနေတာကိုသတင်းတောက်တွေကတွေ့ရပါတယ်။စစ်တပ်ရဲ့နိုင်နှင်းမှုကိုဒေါသထွက်ကြလို့အလက်ဇန်ဒရီးယားမီယာအရှုနဲ့ဆူဝက်မျိုးတို့မှလည်းအစ္စလာမ်ဝါဒီတွေစုပူခဲ့ကြပါတယ်။မစ္စတာမော်စီကိုထောက်ခံသူတွေထဲမှာအများစုဖြစ်တဲ့ဆန္ဒပြသူတွေကိုနှိမ်နှင်းမယ်လို့အစိုးရကဟိုးရင်ရက်ထဲကသတိပေးနေတာပါ။တပိတ်စခန်းတွေကိုဝင်ဖြိုတော့ရဲကအင်အားအ ਨੇ ဆုံးပဲတုံးခဲ့ပါတယ်။မျက်ရည်ယိုပုံးနဲ့ပဲပြစ်ခဲ့တာပါလို့ပြည်ထောင်စုဝန်ကြီးမိုဟာမက်အီဘရာဟမ်ကပြောပါတယ်။သူအဆိုနိုင်ငံတော်မှာဂဇင့်ကလျားဖြစ်အောင်လို့မွတ်စလင်ညီကိုရောများအဖွဲ့ကပြုလုပ်ခဲ့တယ်လို့လည်းသူကအပြစ်တင်ပါတယ်။သူတို့ကရဲတွေကိုပစ်ခတ်တယ်အစိုးရအဆောက်အုံတွေကိုတိုက်ခိုက်တယ်ဖျားရှိခိုးကြောင်တွေကိုမိရှို့တယ်လို့သူကဆွဆွဲတာပါအီဂျစ်နိုင်ငံကိုပြန်ပြီးတော့တည်ငြိမ်အောင်လှုပ်ဆောင်ပေးစေခြင်းနဲ့ပြည်သူတွေရဲ့ဆန္ဒအတိုင်းဂျားဖြတ်အစိုးရကကြိုးပမ်းပေးနေပါတယ်လို့လည်းမစ္စတာအီဘရာဟမ်ကပြောပါတယ်ဒါမဲ့ဒုတိယသမ္မတနဲ့ပြုပြင်ရေးလိုလားတဲ့ခေါင်းဆောင်တူဖြစ်သူမိုဟာမက်အယ်ဘာရာဒေးကတော့ဒီသွေးထွက်တန်ရုံမှုတွေအတွက်တာဝန်မယူနိုင်ဘူးဆိုပြီးတော့ယာရုကနှုတ်ထွက်သွားပါတယ်ရှင်